ပြည်ပြည်ဆိုင်ရာမွေးရစေဝါတိုက်ဖြစ်ရေးနှင့်အထွေမှတ်အဖြစ်နဲ့ဒေါ်လာတန်း640ကျော်တန်ဖိုးရှိတဲ့တရားမဝင်မွေးရစေဝါတွေကိုတနင်္ဂနွေနေ့ကမီးရှို့ဖျက်ဆီးခဲ့ကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်ဒေသတွင်းမှာမက်သက်ဆက်တမင်းထုတ်လုပ်မှုကစံချိန်ပြင်အဆင့်ကိုရောက်ရှိလာနေတယ်လို့ကုလသမဂ္ဂကသတိပေးထားပါပါဘင်းဂျူစေးကြောင့်မက်သက်ဆက်တမင်းကက်တမင်းတို့လိုတင်းစီမိထားတဲ့မွေးရစေဝါတွေနဲ့အတူစိတ်ကြွအစီအစာထုတ်လုပ်ရမှာတုံးတဲ့ဓာတုပစ္စည်းတွေကိုပါရန်ကုန်တိုင်းနှိုင်းသာယာမြို့နယ်မှာဖြစ်ရှိခဲ့ပါတယ်။မန္တလေးနဲ့တောင်ကြီးမြို့မှာလည်းအလားတူဖြစ်ရှိခဲ့တာပါ။မြန်မာနိုင်ငံဟာမွေးရေးဆွေးနွေးပွဲအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဒီစစ်တပ်ရဲ့ထိန်းချုပ်မှုပြင်ပရဲ့ဧရိယာမှာထုတ်လုပ်နေတယ်လို့ဆိုကြပါတယ်။အရှိတော်အာရှဒေသတော်မှာပြီးခဲ့တဲ့2021အတွင်းမက်သက်ဖက်တမင်း182တန်ဒီပါဖမ်းမိခဲ့ပြီးဒီပမာဏဟာလွန်ခဲ့တဲ့10ခုနှစ်တစ်ခုကျော်နဲ့နှိုင်းရှင်ရင်9ဆရှိကြောင်းပြောဆိုကြပါတယ်။